ထရမ်ပြန်ကော်မတီဟာကော်မတီရဲ့ထိပ်ပိုင်းအရာရှိတွေခွန်ရှောင်နိုင်ဖို့လိန်ညာခဲ့တဲ့အတွက်ပြစ်မှုကျူးလွန်ကြောင်းဂျူရီအဖွဲ့ခေါ်ခုံတပါတီအဖွဲ့ကအင်္ဂါနေ့ကဆုံးဖြတ်လိုက်ပါတယ်။ထိပ်ပိုင်းအရာရှိတွေဟာသူတို့ရဲ့တိုက်ခန်းတွေဈေးကန်ကားတွေအတွက်အခွန်လွှတ်အောင်ထရမ်ပြန်ကော်မတီကစီစဉ်ပေးခဲ့ကြတာဖြစ်ပါတယ်။အပြစ်ရှိကြောင်းဆုံးဖြတ်ပြီးဖြစ်တဲ့အတွက်ပြစ်ဒဏ်ကိုဆုံးဖြတ်ဖို့ပဲကြံပါတော့တယ်။ပြစ်ဒဏ်အဖြစ်ဒေါ်လာ 1.6 တန်းအထိတရားသူကြီးကချမှတ်နိုင်ပါတယ်။အမေရိကတရားရေးစီရင်ရေးစနစ်မှာတရားရုံးရဲ့ခုံတမာတိအဖွဲ့ကိုတမန်နိုင်ငံသားတွေတဲကရွေးချယ်ဖွဲ့စည်းဆုပ်ဖြတ်တာပါ။တရားသူကြီးကဥပဒေရေးအရကြပေးဖြစ်ဆောင်ရွက်ပြီးပြစ်ဒဏ်ကိုရွေးချယ်ပါတယ်။အပြစ်ရှိမရှိကိုခုံတမာတိကဆုံးဖြတ်တာဖြစ်ပါတယ်။ Trump ကော်မတီကိုအမှု18မှုနဲ့ဆွဲဆိုခဲ့တာဖြစ်ပြီးအမှုအလုံးအပြစ်ရှိတယ်လို့ခုံတမာတိအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ Trump ကော်မတီရဲ့ဗဏ္ဍာရေးဌာနမှူး Alan Weisselberg ကသူအပြစ်ရှိတဲ့အကြောင်းဝန်ခံထားခဲ့ပြီးအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အပေးယူလုပ်ခဲ့တဲ့အတွက်ထောင်ဒဏ်5လပဲပြစ်ဒဏ်အချခံခဲ့ရပါတယ်။သူကအဓိကသက်တည်တယောက်ဖြစ်လာခဲ့တာပါ။ထရမ်ပြန်ငွေကြေးအခြေအနေနဲ့သူ့ကုမ္ပဏီတွေရဲ့လုပ်ငန်းတွေကိုနယူးယောက်ခရိုင်ရှိတဲ့ချုပ်ကစုံစမ်းစစ်ဆေးခဲ့တာ3နှစ်ကြာခဲ့ပြီးဒါဟာအဲ့ဒီစုံစမ်းစစ်ဆေးကထွက်ပေါ်လာခဲ့တဲ့တခုတည်းသောရာဇဝတ်မှုလည်းဖြစ်ပါတယ်။ထရမ်ကိုပုံကိုရေးအရတော့အရေးမယူသေးပါဘူး။ဒါပေမဲ့သူနဲ့ပတ်သက်လို့ဆက်လက်စုံစမ်းစစ်ဆေးနေဆဲဖြစ်ပြီးနယူးယောက်ပြည်နယ်ရှိနေချုပ်ရုံးကထရမ့်မပေါ်စုံစမ်းစစ်ဆေးရမှာပါဝင်ခဲ့ဘူးတဲ့ရှိနေတယောက်ကိုစုံစမ်းစစ်ဆေးရေးခေါင်းဆောင်အဖြစ်ဒီပတ်ထဲမှာပဲတာဝန်ပေးလိုက်ပါတယ်